ထိုင်းနိုင်ငံကအချုပ်ခန်းတစ်ခုမှအချုပ်ကျနေတဲ့မြန်မာမိန်းကလေးကိုအပြင်ထုတ်ပြီးအဓမ္မပြုကျင့်တဲ့တာဝန်ကျရဲအရာကြီးတဦးကိုယာဉ်ကနေယာဉ်ရက်ဆိုင်ပြီးတရားစွဲဆိုထားတဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။ထိုင်းနိုင်ငံဆူရတ်ဌာနီခရိုင်ကော့စမွေကျွန်းကဘိုဖို့အချုပ်ခန်းမှာအချုပ်ကျခံနေရတဲ့မြန်မာမိန်းကလေးတဦးကိုဇန်နဝါရီလ13ရက်နေ့ညသကောင်းအချိန်မှာအချုပ်ခန်းအပြင်ကိုခေါ်ထုတ်ပြီးအဓမ္မပြုကျင့်တဲ့ဖြစ်စဉ်ကြောင့်ထိုင်းရဲရာရှိတဦးကိုယာဉ်ကနေဖယ်ရှားပြီးတရားစွဲဆိုထားကြောင်း AAC အလို့သမားကူညီရေးအဖွဲ့ကအလို့သမားရေးလှုပ်ရှားသူဦးရဲမင်းကအခုလိုပြောပြပါတယ်
။ညတနာကြီးပေါ့နော်။ညတနာကြီး50မိနစ်လောက်မှလာခေါ်ပြီးတော့မိ20ကျော်မပြုကျင့်တာပေါ့။အဲတို့ဒီရဲတွေအမှုကိုင်းနဲ့ခံနေဦး။အမှုကိုင်းအမှုတွေစစ်ဆေးတဲ့ခံနေခေါ်ပြီးတော့ဆိုဖာပုံပေါ်မှာလက်ထိုက်ခတ်ပြီးတော့တရားပြုကျင့်လာမှာ။ဒီအဲ့ရဲကိုယာဉ်ကနေဖယ်ရှားလိုက်တယ်ဆိုတော့ထိုင်း TV သတင်းတွေမှာလည်းတက်တယ်။ဒီရဲရဲ့ကျွန်တော်တို့ဒီ main ကလေးကိုခေါ်ထုတ်သွားတဲ့ CCTV တွေလည်းဘူးတော့ရှောက်တက်နေတာတွေ့ရတယ်ခင်ဗျ။အခုအိုက်ထိုင်းရင်ရတော့အမှန်ကန်ရပါလို့သိရတယ်။အိုင်မြန်မာ main ကလေးကိုလည်း cosmic ဆေးရုံခေါ်သွားပြီးတော့ကျွန်တော်လိုအပ်တဲ့စစ်ဆေးမှုတွေလုပ်တယ်တဲ့ဆေးတွေတိုက်တယ်ပါ။အခုတော့အိုက်ချုပ်ခန်းလေးကိုပြန်ထည့်ထားတယ်။ကျွန်တော်တို့ဒီအမှန်ကန်ရခြင်းကမရခြင်းကတော့တို့ဥပဒေပေါ်မှာမူတည်တာပေါ့နော်
။အသက်27နှစ်အရွယ်ရှိတဲ့မြန်မာ main ကလေးဟာမွေးရဆေးဝါးမှုတန်နေရနဲ့နှစ်နှစ်ကြာထိုင်းတောင်ထဲမှာကြာခံနေရပြီးနေရပြန်ပို့ဖို့အတွက်အချုပ်ခန်းထဲမှာနေရစဉ်ကာလမှာပဲအခုလိုမျိုးအာဓမ္မပြုကျင့်ခံရတာပါမြန်မာမိန်းကလေးရဲ့မိသားစုဝင်တွေကကျူးလွန်သူကိုအေးအေးယူနိုင်ဖို့ရဲစခန်းမှာအမှုဖွင့်ခဲ့တာလည်းဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့မြန်မာတန်ယုံကိုလည်းအလုသမားရေးလှုပ်ဆောင်နေသူတွေကဆက်သွယ်အကြောင်းကြားပေးခဲ့ကြတယ်လို့ဆိုပါတယ်အချုပ်ကျနေစဉ်လိမ်မိုင်းဆိုင်ရာအကြမ်းဖက်ခံရတဲ့ဒီလိုအလားတူဖြစ်ရတွေကထိုင်းနိုင်ငံသူတွေကြားထဲမှာကောမြန်မာနိုင်ငံသူတွေကြားမှာပါဖြစ်တာတွေရှိခဲ့ပေမဲ့ကျူးလွန်ခံရသူတွေကိုယ်တိုင်ကမပြောရဲတာမတိုင်ကြားရဲတာတွေကြောင့်အမှုမှန်တွေမပေါ်ပေါက်ခဲ့ဘူးလို့လည်းထိုင်းသတင်းတွေမှာရေးသားဖော်ပြကြပါရယ်ဒီအမှုမှာတော့တရားစွဲဆိုခံနိုင်ရတဲ့ရဲဝင်တဲ့ဟာမိန်းကလေးကိုအလိုမတူပဲအာဓမ္မပြုကျင့်ခဲ့တာကိုစုံစမ်းတွေ့ရှိခဲ့မယ်ဆိုရင်တော့ထောင်ဒဏ်10နှစ်ထိအမြင့်ဆုံးပြစ်ဒဏ်ကျခံရမှာဖြစ်ပါရယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ